Singapore nangai ma jimpa ni de ASEAN thai thi ne sasat nangai mya thai thi siwe pwe rui twin Myanmar nangai rui ga lu khwin yi chi ni rui ne patat pi nangai no timing gan pauko dwang san su ji ha ator le phia pe khan ni ya de tabor shi ni ba de ta chain ne ma be yakhan yin ne patat pi a so ya a ni ne pi rin ma le phia rui yin sai ni ya da mo na phat be che nan che a ni tha myu do joun ni ya de lo tong tat tu rui ga shu myin ma de ကိုသားညွန်ကစုံစမ်းမေးမြန်းထားတာတွေကိုပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းဖိလစ်ပိုင်နဲ့ဆက်ဆံနေတဲ့ရိုင်ဂျာဒုက္ခသည်တွေအရေးကိစ္စအပေါ်မှာနိုင်ငံတကာကနေပြီးတော့စိုးရိမ်မှုတွေရှိနေတဲ့အလျောက်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေကိုအာဆီယံထိပ်သီးအစည်းအဝေးရလဒ်ထုတ်ပြန်ချက်မူကြမှာဖော်ပြခဲ့တယ်လို့ပဲ။အစည်းအဝေးပြင်ပမှာလည်းနိုင်ငံတကာခေါင်းဆောင်ချုပ်ကဒီကြောင်းပြောဆိုမှုတွေရှိပါတယ်။အမေရိကန်သမ္မတမိုက်ဖန့်စ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံစဉ်မှာလည်းရွန်ဂျာရေးကိစ္စနဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ချက်တွေကိုကန်ဒုတိယသမ္မတကပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းဒေါ်ဆန်းစုကြည်ဘက်ကတော့ဒီဝေဖန်ချက်တွေကိုလက်ခံလိုက်လျှော်လို့ရပုံမရှိဘူးလို့မြန်မာသတင်းမီဒီယာကောင်စီရဲ့တွေ့ပတ်တွင်မှုကူတာလွန်ဆောင်ထက်ကပြောပါရတယ်။
ဒေါ်ဆန်းစုကြည်အနေနဲ့ကဘာသူပါပြောပေါ့နော်။သူလက်ခံထားတဲ့အယူအဆသူကမှန်တယ်လို့ထင်တဲ့အယူအဆသူကျင့်သုံးနေတဲ့အယူအဆရှိလို့ရှင်ဒီပြောတာမှလက်မခံဘူးဆိုတဲ့အတိတ်ပဲပေါ့နော်အဲ့လိုမျိုးအာတုံ့ပြန်တာမျိုးဟိုတွေ့ရတယ်ပေါ့နော်ကိုအကြောင်းကိုပူတည်တယ်လို့သူပြောတာဟိုပဲကိုနိုင်ငံအကြောင်းကိုကိုကတရားရေးချက်ပူတည်တယ်လို့ပြောရတဲ့အကြောင်းမျိုးတော့မင်းတို့ဘာလာပြောငါတို့လက်မခံဘူးဆိုတဲ့ဟိုဟာပေါ့လေဟိုသဘောထားမျိုးကတော့တွေ့ရတာပေါ့အဲ့လိုမျိုးကတော့ဒီကြပေါက်ကို
ကန်ဒူတက်သမရနဲ့နိုင်ငံတော်အတိုင်ပင်ခံတို့နှစ်ဦးတည်တံ့တွေ့ဆုံတာဟာမြန်မာဘက်ကကလန့်ချက်ကြောင့်ဖြစ်တယ်လို့သိရပါတယ်။နိုင်ငံတကာစိုးရိမ်ချက်တွေပေါ်မှာမျက်နှာစုံကြီးရှင်းလင်းဖို့မဖြစ်မနေလိုအပ်တာကြောင့်မလို့အခုလိုမျိုးကန်ဒူတက်သမရနဲ့မြန်မာခေါင်းဆောင်နှစ်ဦးတည်တံ့တွေ့ဆုံတာဟာကောင်းမွန်တဲ့ခြေလှမ်းဖြစ်တယ်လို့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းကယူဆပါတယ်။နိုင်ငံတကာရဲ့စိုးရိမ်ချက်တွေပေါ်မှာလည်းဒေါ်ဆန်းစုကြည်ဘက်ကအလေးထားလူတွေဆိုတာကိုအခုတွေ့ဆုံမှုကပေါ်လင်းတယ်လို့သူကပြောပါတယ်။ရခိုင်ရေးကင်တွေမှုမှာပြည်တွင်းဖိအားတွေကိုဂရုစိုက်ဖို့လိုတယ်လို့ပဲနိုင်ငံတကာရဲ့ယုံကြည်မှုကိုလည်းရဖို့အရေးကြီးတယ်လို့ဒေါက်တာရေမျိုးသိန်းက view ကိုပြောပါတယ
်ပြည်တွင်းရဲ့အချက်တဲနဲ့နိုင်ငံတကာရဲ့စိန်ခေါ်မှုတွေကြားထဲမှာအတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အနေနဲ့เนาะဟိုရှင်းလဲလျှောက်တာပြားလဲဆွဲတာတုံ့ပြန်ခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုရအောင်เนาะလိုအပ်တဲ့ခြေလှမ်းတချို့ကိုเนาะလှမ်းပြဖို့လိုအပ်ပါတယ်အဲ့ဒီမှာကျွန်တော်အမြင်ကတော့မြန်မာအစိုးရကနေဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာရှိဖို့လိုအပ်ပါတယ်။နောက်ပြီးတော့နိုင်ငံရဲ့တရားဥပဒေနဲ့အညီနော်ဥပဒေကိုကျော်လွန်ပြီးဆောင်ရွက်မှုတွေရှိမယ်ဆိုရင်နော်ကြေကြေတက်တက်ထိထိရောက်ရောက်အရေးယူဆောင်ရွက်တာမျိုးတွေအလုပ်ဖို့လိုအပ်ပါတယ်။
သတင်းသမားကုတာလွန်ဆောင်ထက်ကတော့လူခွန်ကြီးသူသဖြင့်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်မှခိုင်မာတဲ့မူဝါဒမရှိတာဟာနှစ်ဖက်ဖိအားတွေကိုရင်ဆိုင်နေနေရမှာပို့ပြီးတော့ခက်ခဲစီတယ်လို့ယူဆပါတယ
်။ဟိုပါပေါ့မပါတာတွေဘက်ကဟာလာဒီလိုစစ်တပ်ဘက်ကလည်းဒါနိုင်ငံတကာနဲ့အကြောင်းပြပြီးအချက်ကိုင်နေလို့ထင်ရတယ်။အာနိုင်ငံတကာကလည်းစစ်တပ်ကိုကာကွယ်လို့ထင်ရတယ်။အဲ့တော့အဓိကကတော့ဘာလဲဆိုတော့ခိုင်မာတဲ့မူဝါဒ principle ကြောက်နေလို့ကျွန်တော်ယူဆတာပေါ့။အဲ့တော့သူ့ကို democracy icon ဖြစ်တည်ထားတဲ့ဒီနိုင်ငံတကာအတွက်ကတော့ democracy သူရဲကောင်းတယောက်အနေနဲ့ဒီလိုလူခွင့်ကိုတန်ဖိုးထားလိမ့်မယ်လို့အားလုံးကမျှော်လင့်နေကြတာလေဒါနဲ့အခုကအဲ့လိုဖြစ်မလာဘူးဆိုတော့ပြင်စရယ်ပျောက်တဲ့သဘောမျိုးမူဝါဒနဲ့စီမံခန့်ခွဲမှုတက်တလာတက်တဲ့သဘောမျိုးလို့ကျွန်တော်တို့ကမြင်ပါတယ
်အခုလိုဒီအာဆီယံမျက်နှာစာမှာဖိအားပေးတာတွေရင်ဆိုင်နေရချိန်မှာပဲမနေ့ပြန်နိုဘာလ15ရက်နေ့ကျရင်တော့ရိန်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်မြန်မာနိုင်ငံမှာစတင်မှာပါဒါပေမဲ့လို့ဒုက္ခသည်တွေလက်ခံရေးမြန်မာဘက်ကပြင်ဆင်ထားပြီးမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတကယ်ပဲအစီအစဉ်အတိုင်းဒုက္ခသည်တွေပို့နိုင်ပါမလားဒုက္ခသည်တွေရဲ့သဘောဆန္ဒနဲ့အညီနေရပြန်ရေးဖြစ်လာပါမလားစိုးရိမ်မှုတွေကတော့ရှိနေသေးပါကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေနေရာပြန်ရေးအဆင်သင့်မဖြစ်သေးဘူးဆိုပြီးတော့ပြောဆိုထားပါရခင်ဗျာ